အဲကုဇောဝင်းနိုင်မြန်မာပြည်နှစ်ပေါင်းများစွာခွဲနေခဲ့ပြီးမှ VOA သတင်းတောက်အနေနဲ့မြန်မာနိုင်ငံမှာသုံးလတာတာဝန်ထမ်းဆောင်ပြီးတော့ပြန်ရောက်လာတယ်ဆိုတော့ကုဇောဝင်းနိုင်ရဲ့မြန်မာနိုင်ငံအပေါ်ထက်ထဝင်ဝင်အမြင်ကိုကျွန်တော်ပြောပြစီခြင်းပါတယ်ပြုပြင်ပြောင်းလဲရေးလုပ်နေပြီးဒီမိုကရေစီလမ်းကိုသွားနေပြီးဆိုတော့မြန်မာနိုင်ငံမှာအထင်ရှားဆုံးတွေ့မြင်ခဲ့ရတဲ့ပြုပြင်ပြောင်းလဲရဲ့အစဉ်လက္ခဏာတွေဘာတွေလဲခင်ဗျာ
ရုပ်ဝတ္ထုပစ္စည်းပိုင်းဆိုင်ရာကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့နော်ရန်ကုန်နဲ့နေပြည်တော်တွေမှာအဆောက်အဦကြီးတွေတည်တည်သာသာများလာတာပေါ့နော်နောက်မော်တော်ယာဉ်တွေအရန်ကိုများလာတာကျွန်တော်တို့တွေ့ရတယ်အဲ့ဒီအတွက်ကြောင့်ဒီလူဦးရေအရန်များတဲ့ရန်ကုန်မြို့ဟာအရန်ကိုမွန်းကျပ်ပြီးတော့ဒီဟိုသွားရေးလာရေးတွေအင်မတန်ခက်ခဲတာကိုကျွန်တော်တို့သတိထားမိတယ်ရုပ်ပိုင်းဆိုင်ရာအလုံးပြောင်းလဲမှုတွေရှိပေမဲ့လည်းဒီလူတွေရဲ့ဒီဝင်ငွေကတိုးမလာတဲ့အခါကျတော့စိတ်ပိုင်းဆိုင်ရာလူတွေကချွတ်ချုံကြလာတာကိုတွေ့ရတယ်။အရင်ကလိုတိုးနဲ့တိုးရမ်းပင်းကူညီတာပါညာဆိုတာအတိုင်းအတာတစ်ခုတည်းရှိပေမဲ့ကျွန်တော်တို့သိထားတဲ့မြန်မာပြည်မြန်မာလူထုရဲ့စိတ်ဓာတ်ဟာတော်တော်လေးကိုချွတ်ချုံကြနေတာကိုသတိထားမိတယ်
။အဲ့နိုင်ငံရေးပိုင်းမှာကြတော့ဟောလူတွေဟာပို့ပြီးတော့ပုံမင်းလင်းပြောလာကြသလားနိုင်ငံရေးစကားတွေကိုနောက်ပြီးတော့တခြားနိုင်ငံရေးသမားတွေသူတို့တွေကဟောတော်တော်လေးပုံမင်းလင်းလွတ်လပ်လပ်လှုပ်ရှားမှုတွေလှုပ်လာကြပြီလို့ပြောနိုင်တယ်လား။
အတိုင်းအတာတစ်ခုတည်းရှိလာတယ်လို့ကျွန်တော်တို့ပြောရမယ်။ဘာဖြစ်လို့လဲဆိုတော့အခုလွတ်တော်ထဲမှာဆိုရင်လည်းနိုင်ငံရေးနဲ့ပတ်သက်တဲ့ပြောဆိုဆွေးနွေးမှုတွေတော်တော်လေးလှုပ်လာတယ်။ဟိုအစိုးရပိုင်းထိပ်ပိုင်းဆိုင်ရာလူကြီးတွေအစားတော်တော်လေးပြောလာတာကိုကျွန်တော်တို့သတိထားမိတယ်။နောက်ပြီးတော့လူထုကြားမှာလည်းဒီဂျာနယ်တွေသတင်းစာတွေကတဆင့်ပေါ့နော်။ဟိုဒီနိုင်ငံရေးအသည့်နှိုးကြားမှုတွေကတော်တော်လေးကိုရှင်သန်ကြီးထွားနေတာကိုကျွန်တော်တို့တွေ့ရတယ်။လူထုကိုယ်တိုင်ကလည်းနိုင်ငံရေးကိစ္စတွေကိုပြောဆိုဆွေးနွေးကြတာကိုတွေ့ရတယ်။တဘောကအခုလူပြောများနေတဲ့ဖွဲ့စည်းပုံပြုပြင်ရေးကိစ္စတို့ဒီရုပ်ကောက်ပွဲ2015ရုပ်ကောက်ပွဲကိစ္စတို့အစိုးရရဲ့ပြုပြင်ပြောင်းလဲရေးကိစ္စတွေကိုဟိုကားသမားတွေတက္ကစီသမားတွေအစားလမ်းဘေးလက်ဖက်ဆိုင်တွေမှာအဆုံးပေါ့နော်။သူတို့တော်တော်လေးပုံမှန်လင်းလင်းပြောလာကြတာကိုကျွန်တော်တို့သတိထားမိတယ်
So, so ya bai nga o, ludu pwinin dhulu, dhulu a o pwinin la bi lu pyo nai nila, atu dhupin media ri, gozo wain hanyo dhulu ne setwe ya re, dhulu a pyo yesu gwenshi ya pukuri ba ri thala hai so, dhulu ya media bo tung jam huko beru dhupo ya re.
A so ya bai nga pwinin la de yaun shi de, tabi me, o, a so ya ga media ri go pwinin lin lin sasa ne, တရန်ထွက်ရှိနေပေမဲ့လည်းဒီသူတို့ရဲ့ပြောဆိုမှုတွေထဲမှာဒီဟိုသတင်းတောက်တွေကမေးရင်မေးသလိုမျိုးတဲ့မဖြေတာတို့တော်ဝိုက်ပြီးဖြေတာတို့သူတို့လူကျင်တာဝယ်ဖြေတာတို့နောက်ပြီးတော့ဟိုအသွာဌာနတိုင်းကိုဟိုပေါ့ဆက်သွယ်ခြင်းတိုင်းဆက်သွယ်ခွင့်မရတာတို့အဲ့လိုမျိုးကန့်သက်ချက်တွေကတော့အများကြီးရှိနေတော့မယ်။တဘောကဥပမာပြောကြမယ်ဆိုလို့ရှိရင်ပြန်ကြားရေးဝန်ကြီးဌာနဆိုလို့ရှိရင်ဒီပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွက်ကအစိုးရပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်နေတော့သူကထွက်ထွက်ပြီးတော့ပြောတယ်အစိုးရကိုစားပြောတယ်ဒါပေမဲ့ကြံတဲ့ဒီဌာနတွေဖြစ်တဲ့ဥပမာပြောမယ်ဆိုရင်ဒီဟိုကာကွယ်ရေးဝန်ကြီးဌာနဆိုကြပါစို့ကျွန်တော်တို့ကချင်ဘက်မှာတိုက်ပွဲတွေဖြစ်တယ်ကရင်ဘက်မှာတိုက်ပွဲတွေဖြစ်တယ်ဆိုရင်အသေးအပြောက်စီးရင်နေကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့မေးချင်တယ်ဆိုလို့ရှိရင်တို့အနေနဲ့ပြောရေးဆိုခွင့်ရှိသူကိုဟိုတရားဝင်ခန့်ထားရပါမယ်လေအဲ့ဒီလူတွေကကျွန်တော်တို့ဆက်သွယ်လို့မရတာမဖြေတာတွေရှိတယ်ဆိုတဲ့အခါကျတော့သတင်းတွေကိုလှုပ်တဲ့အခါမှာကျွန်တော်တို့ဘက်ကတစ်ဖက်သက်လို့တစ်ခါတလေဖြစ်သွားတာတွေရှိတယ်ဘာလို့ဆိုအစိုးရဘက်ကပြောမယ့်လူမရှိဘူး
အဲ့တော့ကာကွယ်ရေးဝန်ကြီးဌာနကနိုင်ငံတော်သမ္မတရဲ့လက်အောက်မှာမဟုတ်ဘူး။နောက်ပြီးတော့ပြည်ထရေးရိုးဘာတဲ့လည်းပဲကာကွယ်ရေးဝန်ကြီးဌာနကကာကွယ်ရေးဦးစီးချုပ်ကခံထားတဲ့ဌာနတွေဆိုတော့လူပြောသူပြောများတဲ့ကိစ္စတစ်ခုကအဲ့ဒါလည်းပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်ပြောင်းလဲရေးမှာသမ္မတကတက်ကြွသလောက်ကာကွယ်ရေးဝန်ကြီးဌာနကမတက်ကြွဘူးတက်မတော်ကမတက်ကြွဘူးဆိုပြီးတော့ပြောကြတယ်။အဲ့ဒါကိုအထောက်ထားတွေတွေးရလား။ဒီနေ့ခါကျ
အာတွေ့ရတာပေါ့ကာကွယ်ရေးဦးစီးချုပ်ကဟိုသူကအကြီးဆုံးဆိုတော့သူ့အနေနဲ့ဒီတဘောအခုဖြစ်နေတဲ့တိုက်ပွဲတွေကိစ္စမှာဘယ်လိုသဘောထားရှိတယ်သူ့အနေနဲ့ဘယ်လိုတုံ့ပြန်နေတယ်တိုက်ပွဲတွေဟာတဘောသူ့ရဲ့ညွှန်ကြားချက်ကြောင့်တိုက်ပွဲတွေဖြစ်နေရတာလားဒါမှမဟုတ်လို့ရှိရင်လည်းအောက်ခြေသူတို့ပြောနေသလိုအစိုးရဘက်ကတခါတလေပြောသလိုအောက်ခြေရဲဘော်တွေကဟိုပေါ့မတော်တဆပြစ်ခတ်ရင်းနဲ့တိုက်ပွဲတွေဖြစ်သွားတာလားဆိုတော့ကျွန်တော်တို့အတိအကျမသိနိုင်ဘူးဒါဟာပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းကိုကျွန်တော်တို့မြင်ရတာပေါ့တက်မတော်ဘက်က
ကချင်ဘက်မှာတိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးတော့ကုဇော်ဝင်းထံကအဲ့ဒီဗိုလ်ချုပ်တယောက်ကိုမေးတယ်မြကျင်းနာမှာကျွန်တော်တို့တွေ့ပါတယ်အဲ့ဒီထဲမှာသူပြောတယ်အဲ့ဒီဒေသမှာဖြစ်နေတာက KIA နဲ့တက်မတော်နဲ့ကြားမှာဖြစ်တယ်လို့တော့မပြောနိုင်ဘူးဒီထဲမှာစီးပွားရေးကိစ္စသစ်လုပ်ငန်းတွေလည်းရှုပ်ထွေးနေတယ်လို့ပြောတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ချိုးလူတွေစီကဘာကြားရလဲဆိုတော့နေမှာရှိတဲ့တပ်ဖွဲ့တွေကိုစစ်တပ်ကမင်းဟာမင်းတို့ရှာစားအဲ့ဆိုအဲ့ဒီသူတို့မိသားစုတွေတပ်မိသားစုတွေရဲ့စာဝန်နေရေးအတွက်စစ်တပ်ကကိုနီကိုဟန်နဲ့လုပ်ရတယ်အဲ့ဒီတောင်လယ်တွေသိမ်းရတယ်အဲ့ဒီစီးပွားရေးမှာသူတို့ကလယ်ဥမှုယူရတာတွေရှိတယ် အဲ့ဒါကိုရက်ခိုင်းလိုက်ရင်ကျွန်တော်တမိသားစုတွေကိုကျွန်တော်ထမင်းမကြွေးနိုင်ဘူးဆိုရင်တိုင်ရင်မှုကထွက်ရလိမ့်မယ်ဘာညာပြောတဲ့အထိညှိတွားတယ်ဆိုတာကြားရတယ်အဲ့ဒါကဟုတ်လောက်ဆိုခဏ
ဟုတ်တယ်ဗျအဲ့လိုမျိုးကကြကြပြန့်ပြန့်ကိုကျွန်တော်တို့ကြားရတယ်ဟိုတချို့ဟိုရက်ပေါ်လေးတွေကိုကိုချင်းစားတဲ့ဒေသခံတွေလည်းရှိတယ်ဒါပေမဲ့ဖြစ်နေတာတွေကတော်တော်ဆိုးဆိုးဝါးဝါးဖြစ်နေတဲ့ခါကျတော့မခံနိုင်လောက်တဲ့အထိဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီကျတော့တော်တော်လေးကိုရုပ်ပျက်ဆင်းမြဲဖြစ်နေတဲ့နေရာတွေရှိတယ်အထက်ကသူတို့လိုသလောက်မထောက်ပံ့နိုင်တဲ့ခါကျတော့သူတို့ကသူတို့ရက်တည်ရတယ်ဆိုတဲ့ဥစ္စာကတော့ကြကြပြန့်ပြန့်ဖြစ်နေတာအမှန်ပဲ
နောက်တစ်ခါအခုလောလောဆယ်ကိုဇော်ဝင်းနိုင်အဲ့ဒီမှာရှိနေတဲ့ငရေကဖြစ်နေတဲ့ပြဿနာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအဲ့ဒီဟာကိုစစ်တပ်ဘက်ကမလိုလားဘူးပြီးတော့လည်းပြောနေကြတယ်အဲ့ဒါကဘယ်လောက်မှန်ပါသလဲ
ဒီဖွဲ့စည်း2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့ပတ်သက်လို့အခုအဓိကထိတ်တိုက်ဆွေးနွေးနေရတာကတော့တိုင်းဒေသနဲ့နိုင်ငံအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ဒီအစိုးရကြားမှာပေါ့နော်ဆိုတော့ဒီတမရော်ဘက်ကနေပြီးတော့တမရဦးသိန်းစင်ဦးဆောင်တဲ့အစိုးရလောက်သဘောထားပြောပြမှုမရှိဘူးဆိုတာကတော့ကျွန်တော်တို့သူတို့ထက်ကလူတွေကိုစကားပြောကြည့်တာနဲ့သိတာတာပဲသဘောအထူးသဖြင့်ကျွန်တော်တို့ကချင်ခီးစဉ်အတွင်းမှာဆိုလို့ရှိရင်တမရော်အရာရှိတွေကိုကျွန်တော်တို့မေးကြည့်တဲ့အခါကျတော့သူတို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရပဲသူတို့ဆက်သွားမယ်အဲ့ဒီဖွဲ့စည်းပုံပြဋ္ဌာန်းချက်တွေနဲ့ပဲသူတို့ဆက်ပြီးတော့အုပ်ချုပ်သွားမယ်ဆိုတဲ့ပုံစံမျိုးတမရော်အရာရှိတွေပြောတာကိုကျွန်တော်တို့တွေ့ရတယ်လေဆိုတော့သူတို့အနေနဲ့ကတော့နိုင်ငံရေးပိုင်းအုပ်ချုပ်ရေးပိုင်းကလူလားတလောက်ပြုပြင်ပြောင်းလဲရေးပေါ့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးပဲဖြစ်ဖြစ်ပြင်ဆင်ရေးပဲဖြစ်ဖြစ်အသစ်ပြန်ရေးဆွဲရေးပဲဖြစ်ဖြစ်တမတော်ကတော့သဘောထားမပြော့ပြောင်းမှုဆိုတာကတော့တော်တော်လေးသိတာတယ
်နောက်တစ်ခုကတိုင်းရင်းသားတွေနဲ့အပြည့်ခတ်လုံးဝရဆဲရေးကိစ္စမှာကချင်ကိစ္စကအဓိကအဖူးထစ်ဖြစ်နေတယ်ဆိုတာဆိုဒီကိစ္စကိုဘယ်လောက်ပြည်လဲနိုင်မယ်လို့ကိုဇော်ဝင်းနိုင်ထင်လဲဒီသတင်းကိုကိုဇော်ဝင်းနိုင်ဒါဆိုင်လိုက်မတ်တပ်သတင်းလိုက်နေခဲ့တာဖြစ်တယ်လုံးဝအောင်မြင်ပြီးတော့တို့ဒီကိစ္စမှာ break through ရနိုင်မယ်ညဉ့်ဉန်းရနိုင်မယ်လို့ထင်သလား
ကျွန်တော်မေးကြည့်တိခောက်ကြည့်တော့ဆိုလို့ရှိရင် KIA ဘက်ကတာဝန်ရှိသူတွေနောက်ဒီအစိုးရဘက်ကဥဆောင်ပြီးတော့ဆွေးနွေးနေတဲ့ဟိုဥအောင်မင်းကိုယ်တိုင်နောက်တခြားတိုင်းဒေသခေါင်းဆောင်တွေကိုမေးကြည့်တဲ့လေတံအရာဆိုရင်တော့ဟိုအတိုင်းအတာတစ်ခုထိတော့သူတို့သဘောတူညီမှုမကြခင်မှာရမယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်ဒါပေမဲ့တကယ်တကယ်အခုတိုင်းဒေသတွေတောင်းဆိုနေကြတဲ့စစ်မှန်တဲ့ Federal ပြည်ထောင်စုကြီးပုံဖော်နိုင်လောက်တဲ့အထိပြောင်းလဲမှုတွေဖြစ်လာမလားဆိုတာကတော့ယုတ်တည်းကြီးကတော့ကျွန်တော်ကတော့ဖြစ်လာမယ်လို့တော့မထင်သေးဘူးအချိန်ကိုတော်တော်ယူရလိမ့်မယ်ထင်တယ်ဘာလို့ဒီလိုပြောရလဲဆိုတော့ဟိုစောစောကကျွန်တော်တို့ပြောသလိုတက်မတော်ရဲ့အခန့်ကဏ္ဍရှိနေသေးတယ်ဒီနေရာမှာဟိုဟာပေါ့စုညောက်ခလုတ်လို့ပဲကျွန်တော်တို့ပြောရမလားမသိဘူးတက်မတော်ကကြားထဲမှာကြားကန်အဖြစ်ရှိနေသေးတဲ့အတွက်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာဟိုခီးရောက်တဲ့လောက်မရောက်ဘူးလို့ကျွန်တော်ကတော့ထင်တယ
်နောက်တစ်ခုကဒီပြုပြင်ပြောင်းလဲရေးအတွက်ခီးမရောက်စေတဲ့ကိစ္စလို့ပြောမှဒါလည်းအရေးကြီးတဲ့ကိစ္စအခုမှဖြစ်လာတဲ့ဒီဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေပြမအောင်ဆိုတော့ရခိုင်ကစခဲ့တယ်ဆိုတော့အဲ့ဒီကိစ္စပြည်လည်နိုင်မယ့်အလားတော်ဘယ်လောက်ရှိပါလဲတချို့ကလည်းပြောကြတယ်ဒီမှာရခိုင်မှာဖြစ်ခဲ့တဲ့ကိစ္စဆိုရင်လုံလုံလေးဝန်ထမ်းတွေကခိုင်တဲ့အတိုင်းအတိအကျမလုပ်ဘူးလို့ဆိုတာလည်းကြားရတယ်နောက်တစ်ခါနိုင်ငံတကာ NGO ဆိုတဲ့အဖွဲ့အစည်းကတစ်ဖက်သက်ဘက်လိုက်ပြီးဆောင်ရွက်နေလို့ပြဿနာပိုကြီးထွားတယ်အမျိုးမျိုးပြောကြတယ်အဲ့ဒီဟာတွေကကိုယ်စော်ဝင်နိုင်ဘယ်လိုတွေးရပါလဲ
ဟုတ်ကဲ့ဒီနိုင်ငံတကာအဖွဲ့အစည်းတွေကတစ်ဖက်သက်ဘက်လိုက်တယ်ဆိုတာလည်းဟိုဒေသခံလူထုကြားထဲမှာခံစားနေရတဲ့ခံစားချက်တစ်ခုပဲဥပမာဆိုလို့ရှိရင်ရခိုင်ကိစ္စမှာအရန်သိတာတယ်ရခိုင်ကိစ္စမှာဆိုလို့ရှိရင်နိုင်ငံတကာအဖွဲ့အစည်းတွေကဒီတခြားဒီဟိုဒေသခံရခိုင်လူမျိုးတွေမဟုတ်တဲ့ဒီမွတ်စလင်ဘာသာဝင်တွေဘက်ကနေရပ်ပြီးလှုပ်ပေးတယ်ဆိုတာကအဲ့ဒါအတန်တော်တော်ကြဲကြဲလောင်လောင်ထွက်နေတဲ့ကိစ္စဟိုတစ်ဖက်မှာစောစောကပြောသလိုဒီလုံခြုံရေးတပ်ဖွဲ့တွေကဒီပြည်ပခဖြစ်တဲ့နေရာတွေမှာချက်ချင်းထိထိရောက်ရောက်ကန်တွယ်ဖြစ်ရှိနိုင်ခြင်းမရှိဘူးဆိုတာလည်းအမှန်ပဲအစိုးရဘက်ကညွန့်ကြားချက်ရောက်တာနောက်ကျလို့လားဒါမှမဟုတ်လို့ရှင်လဲအထက်ပိုင်းကဒီကန်တွယ်ဖြစ်ရှိမှုညံ့ဖျင်းလို့လားတော့မသိဘူးပြဿနာတွေတချို့ကိစ္စတွေကမကြီးထွားသင့်ပဲကြီးထွားသွားတဲ့ဥစ္စာတွေကျွန်တော်တို့တွေ့ရတယ်လေဒါပေမဲ့တန်တွဲကိစ္စတွေဘာလို့ဆိုလို့ရှင်ရုတ်တရက်ကန်တွယ်ဖြစ်ရှိမယ်ဆိုလို့ရှင်ချက်ချင်းပြီးသွားနိုင်တဲ့ကိစ္စပဲဟိုလူလူချင်းညံ့ဖျင်းကြတဲ့ကိစ္စနေပြီးတော့တမျိုးလုံးမီးရှို့တဲ့ကိစ္စတွေဘာတွေဖြစ်ပြီးတော့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အထိကျယ်ပြန့်သွားတာ
နောက်ခါဒီ OIC ရသွားတယ်သူကရုံဖွင့်မယ်ဆိုတော့အခုမကြခင်ကမှ OIC ကိုအပြင်းထန်ကန့်ကွက်တဲ့ဟာတွေလည်းကြားရတယ်အဲ့ဒါဟာတချို့ကတော့ဒါသွေးထိုးလှုံ့ဆော်သူတွေရဲ့ပြောကားကြောင့်အခုလိုဖြစ်တယ်လို့သုံးသပ်သူတွေရှိတယ
်ဟိုပြောစရာရှိတာကဒီအခုနောက်ပိုင်းမှာဒီဘာသာရေးစန့်ကျင်မှုဟိုဆန္ဒပြပွဲတွေကျင်းပပြည့်ပြည့်ဖြစ်လာတာဟာဒီအခုနောက်ပိုင်းဒီ669လိုမျိုးဘာသာရေးကိုအခြေခံတဲ့အဖွဲ့အစည်းတွေအင်အားကောင်းလာတာအတွက်ကြောင့်လည်းပါတယ်ဒီအဖွဲ့တွေအင်အားကောင်းနေတာဟာဘာကြောင့်လဲဆိုတာကတော့မေးစရာပေါ့နော်ဟိုတချို့ကထင်ကြတာလဲဒီ669လို့အဖွဲ့ဟာတခြားအစိုးရဘက်ကများဘဝဝန်ကြီးဌာနတချို့ကနေပြီးတော့ပေါ့နော်ဝန်ကြီးဌာနဆိုတာတက်တော့မှဟိုဒီ ထိပ်ပိုင်းမှာရှိနေတဲ့လူတချို့ကမြေတောင်မြောက်ပေးထားတယ်အဲ့လိုမျိုးတန်တရားရှိတယ်ဆိုတာပြောရင်ပုံမှန်လိမ့်မယ်။ဒါဆိုတော့အစိုးရကဒီပြည်ပြောင်းလဲရေးကိုလိုလားလုပ်နေတယ်ဆိုတာတော့အတိုင်းအတာတစ်ခုထိကျွန်တော်တို့မြင်ရတယ်။ဒါပေမဲ့ဒီထက်မှလည်းပြည်ပြောင်းလဲရေးကိုလိုလားတဲ့လူနဲ့မလိုလားတဲ့လူနှမျိုးနှစားရှိနေတဲ့အခါကျတော့မလိုလားတဲ့အုပ်စုတွေကနေပြီးတော့များဒီ669လို့ဘာသာရေးအသွင်ဆောင်တဲ့အဖွဲ့အစည်းတွေကိုမြေတောင်မြောက်ပေးနေသလားဆိုပြီးတန်တရာရှိနေကြတဲ့သူတွေလည်းအထက်မှာတော်တော်များများရှိတယ်။ဆိုတော့ဒီလူတွေကိုဟိုအချိန်မီကန်တွဲပြီးတော့သူကဟိုပေါ့ထိန်းချုပ်လိုက်နိုင်မယ်ဆိုရင်တော့ဒီပြဿနာဟာချုပ်ငင်းသွားမယ်လို့ယူဆတဲ့သူတွေလည်းရှိတယ်။ ONC ကိစ္စမှာကြတော့ဒီ669ပါနေတယ်ဆိုပေမဲ့လည်းလူထုကိုယ်တိုင်ကရင်ထဲမှာတကယ်ကိုမလိုလားတဲ့အတွက်စိုးရိမ်နေတဲ့အတွက်သူတို့ဆန္ဒပြနေကြတယ်လို့ကျွန်တော်ထင်တယ်။ဆန္ဒပြတဲ့လူတွေကိုမေးကြည့်ပြီးတော့သိရတဲ့အသည့်ပေါ့နော်။ဟို ONC လို့ဒီမွတ်စလင်အဖွဲ့အစည်းတစ်ခုကပြန်မာရုံးလာဆိုင်မှာကိုအထူးသဖြင့်တော့ ONC လာတာမလာတာကိစ္စအကြောင်းမဟုတ်ဘူးဒါပေမဲ့ပြန်မာပြည်ထဲမှာလာပြီးရုံးလာဆိုင်မဲ့ကိစ္စကိုတော့မြန်မာလူထုကလက်မခံနိုင်တာကတော့အရန်ကိုသိတာတယ
်သူတို့ကဘာလို့ဆိုရင်လဲ
တဘောကဒီမှာရုံးလာဆိုင်မဲ့ဆိုလို့ရှိရင်တစ်ဖက်ကဒီသူတို့ဘက်ကအခုညီတွေအများကြီးရမယ်အများကြီးရပြီးတော့တဖြည်းဖြည်းနဲ့တစ်ဖက်ကပို့ပြီးတော့ကြီးထွားလာမယ်မလိုလားအပ်တဲ့အကြမ်းဖက်မှုတွေပို့ပြီးတော့ကြီးထွားလာမယ်လို့တဖြည်းဖြည်းနဲ့တန်တရားရှိလာပုံရတယ်
ဆိ so, ုတော့နောက်ဆုံးမိကျနာတို့ခုကကိုဇော်ဝင်းလိုက်နောက်ကြောပြန်ဗမာပြည်ကိုမြန်မာပြည်ကိုသတင်းတော့တောင်းဝင်ရသွားမယ်ဆိုရင်အခြေအနေတွေနည်းနည်းဒီတဲ့အေးချမ်းချမ်းသတင်းတွေကိုပို့ရလိမ့်မယ်ထင်သလားဒီလိုပဲကျင်းနေမှာမှဖြစ်နေသတင်းတွေကိုပဲဆက်လိုက်နေရဦးမယ်ထင်သလား
ဒီတနည်းနည်းအတွင်းမှာပြန်သွားရမယ်ဆိုရင်တော့အခြေအနေကတော့ဒီတဲ့ပို့ပြီးတော့ထူကြမယ်လို့တော့ကျွန်တော်တော့မထင်ဘူး